အားလုံးသောယောဂီအပေါင်းတော်ကောင်းများယခုရှိကမ္မစာပြပရိစ္ဆသမုပ္ပတ္တယနာကြားကြရမှာဖြစ်ပါတယ်။ပရိစ္ဆသမုပ္ပတ္တယတော်များမဟောကြားကြမိမနာကြားကြမိမှာတရားပိုင်ရှင်ဖြစ်တော်မူသောမြတ်စွာဘုရားသခင်ကိုရောမြတ်ကြီးအားနမောတတ္တသုံးချင်ရွတ်ဆိုရပူဇော်တော်ကြပါကုန်သော။နမောတတ္တဘဂဝတော်သရဟတော်သမ္မာသမ္ဗုဒ္ဓတ္တနမောတတ္တဘဂဝတ္တောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တဘဂဝတ္တောအရဟတောသမ္မာသမ္ဗုဒ္ဓတ္တမူလနဗျာအစရှိသောလင်္ကာများကိုရွတ်ဆိုပြီးတော့လည်းပဲဆရာတော်ဘုရားကြီးရဲ့ဉာဏ်တော်ကိုပူဇော်ကြရအောင
်မူလ
နဗျာသစ္စာနဲ့ကိုလေကိုအလွာသင်္ကာဒသနဲ့ပါတရားကိုဉာဏ်နဲ့သုံးပါးသာနရမူလဘုသုံးဝါသုံးပါးကာလာတော်ဗျာ620ဒီရှိတွေကိုအလွယ်ကျမ်းမှန်ပြည့်စည်ရသည်အန္တာပါအကြောင်းဒီအဝိဇ္ဇာနိသနာယေခံသုပါဒံကံကြောင့်သောနမောသေဘပါယောယောပတိအမြင်မပြတ်သစ္စာတိဟံကံကြောင့်နာယုံနာယုံကြောင့်ကံအဖမ်းမံဖြစ်ပြန်ရည်လျော်ယမာတရားသာသနာကသင်္ချာပြီစည်ရင်ပါစေအကြောင်းရင်းတော်ဒုနတ်များစွာတတဝါဖြစ်လာရပါမဟုတ်
မူလနဖျာသစ္စာနှခု၄ခုအစွာအင်္ဂါ၁၂ပါးတရားကိုများနှင့်သုံးပါးအစံ၄ရမူလဝသုံးဝါနှင့်ကာလသုံးဖြာချင်းရ90ဤရှိတွင်ဆိုပြီးတော့ကျေးဇူးတော်ရှင်အကမပန္နိတဘုဂုတ်ဆရာတော်ဘုရားကြီးကလင်္ကာကလေးဆက်စုံစီကုန်းထားအဲ့ဒီလင်္ကာထဲမှာလင်္ကာ12ပါးရေတွက်ပြခဲ့ပြီးပါပြီအလွာလေးခုကိုလည်းပဲဘုန်းကြီးများကျေးဇူးပြုပေးခဲ့သစ္စာနှစ်ခုကိုမနေ့တုန်းကအပင်နဲ့မျိုးနဲ့ဥပမာထားပြီးတော့ကျေးဇူးပြုပေးခဲ့ပါတယ်အဲ့ဒီသစ္စာတရားနှစ်ပါးနဲ့ကျေးဇူးပြုနေတဲ့ဟောဒီတန်ត្រာဇဝံလေဘုံကြီးဟာအကြောင်းရင်းတရားကိုရှာကြည့်လိုက်တဲ့အခါကျတော့အဝိဇ္ဇာနဲ့တဏှာဆိုပြီးတော့တရားနှစ်ပါးတွေ့ပါတယ်ဘာတရားနဲ့ဘာတရားလဲအဝိဇ္ဇာတရားနဲ့တဏှာတရားအရိတသန္တရာကျင်လည်ခြင်းရဲ့အကြောင်းတရားကိုပြောပါဆိုရင်အဝိဇ္ဇာတရားနဲ့တဏှာတရားဒီတရားနှစ်ပါးကိုပဲပြောရမှာပဲအဝိဇ္ဇာတရားနဲ့တဏှာတရားနှစ်ပါးဒီသန္တရာရဲ့ရည်တောင်းမြင်ဖြစ်ပါတယ်သန္တရာရဲ့ဘာလဲတော့သန္တရာရဲ့ရည်တောင်းမြင်သန္တရာကျင်လည်ဖို့ရန်အကြောင်းရင်းခံတဲ့တရားနှစ်ပါးဖြစ်ပါတယ်အဝိဇ္ဇာတရားနဲ့တဏှာတရားနှစ်ပါးကိုမူလစိမြင့်နာမည်လေးရှာကြည့်လိုက်တော့အာတဝေါတရားလေးပါလို့ဒီလိုတွေ့ပါတယ
်
အာတဝေါတရားပါဠိလိုတော့အာတဝပါဠိလိုကတော့အာတဝမြန်မာလိုအာတဝအဲဒီကအာတဝေါတရားလေးပါဆိုတာကကာမသဝရေဘဝသဝရေဒိဋ္ဌာသဝရေအဝိဇ္ဇာသဝရေဘယ်နှပါလဲပြောကြည့်ပါဦး
ဟုတ်တယ်အာသဝတရား၄ပါးအဲဒီအာသဝတရား၄ပါးဟာတတ္တဝရရဲ့တန်တာမှာကိန်းအောင်ပြီးတော့တန်တရာစက်ကြီးကိုလဲအောင်အမြဲမပြတ်ဖန်တီးပေးနေတာပါနော်တန်တရာစက်ကြီးကိုလဲအောင်အမြဲမပြတ်ဖန်တီးပေးနေတာတန်တရာစက်ရက်ချင်ပါတယ်ဆိုရင်အဲဒီအာသဝတရား၄ပါးကိုကုန်းအောင်ကြိုးစားပေးရမှာပေါ့နော်ဘုန်းကြီးတို့ယောဂီတွေကုသိုလ်ပြုတဲ့အခါမှာသုတောင်းကလေးတစ်ခုရှိပါတယ်။ဣဒံမေပုညအသဘခေယဝဟဟောတု။တပည့်တော်တို့ယခုပြည့်လောက်အပ်တဲ့ကုသိုလ်ကောင်းမှုစုစုကြောင့်အာသောတရားကုံရာအာသဝခေယအာသောတရားကုံရာနိဗ္ဗာန်ကိုအာဝဟံအာဝဟံတော်ပို့ဆောင်ပေးနိုင်သည်ဟောဒီဖြစ်ရပါလို့ဤ။အာသောတရား၄ပါးကုန်ပါစေလို့ဆုတောင်းခဲ့ကြတာမဟုတ်လားအာသောတရား၄ပါးကုန်ရာနိဗ္ဗာန်သို့ရောက်ရပါလို့ဤအဲ့ဒီဆုတောင်းကိုကြည့်မယ်ဆိုရင်အာသောတရား၄ပါးကိုကုန်အောင်ချုပ်အမြဲပြကျင့်နိုင်ပါနိဗ္ဗာန်ရမယ်ဆိုတဲ့အဓိပ္ပာယ်မရောက်ဘူးလားရောက်နိဗ္ဗာန်ရောက်ချင်ပါတယ်ဆိုရင်အာသောတရား၄ပါးကိုကောင်းအောင်ကျင့်ရမယ်နော်အာသောတရား၄ပါးမကုန်ပဲနဲ့နိဗ္ဗာန်ကိုရောက်နိုင်ပါမလားနိဗ္ဗာန်ကိုမရောက်နိုင်အဲ့ဒါကြောင့်အာသောတရား၄ပါးတို့ရဲ့ကုန်ရာဖြစ်တဲ့နိဗ္ဗာန်ချမ်းသာရရပါလို့ဤဣဒံမေပုံညာအာသဝခေယဝဟံဟောတုဗန္ဒိရှင်ဖေယမေမကတပိတော်တပိတော်မတို့ရဲ့ဣဒံပုံညာယနေ့ရခုပြုလုပ်အပ်တဲ့ကုသိုလ်ကောင်းမှုစုစုသည်အာသဝခေယအာသောတရားကုန်ရာနိဗ္ဗာန်ချမ်းသာကိုအာဝဟံပို့ဆောင်ပေးနိုင်သည်ဟောတူဖြစ်ရပါလို့၏ကုသိုလ်ကောင်းမှုကအာသောတရားကုန်ရာနိဗ္ဗာန်ရောက်အောင်ပို့ပေးနိုင်တဲ့ကုသိုလ်ကောင်းမှုဖြစ်ရပါလို့၏လို့ဒီလိုဆုတောင်းခဲ့တာမဟုတ်လားအရိဒာသောတရား၄ပါးကိုကြည်လိုက်တော့ကာမသဝရေဘဝသဝရေဒိဋ္ဌာသဝရေအဝိဇ္ဇာသဝရေဘယ်နှပါးလဲ
၄ပါး
၄ပါးအရိဒာသောတရားရဲ့အဓိပ္ပာယ်ကိုကြည်ကြည့်လိုက်တော့အာသောဆိုတာကသူကယူစီးတတ်တဲ့သဘောရှိတယ်ဒီလိုဆိုတယ်နော်အာသောတရား၄ပါးသဘောရှိတော့
ယူစီးတတ်
အာသောတရားတွေယူစီးတတ်ယူစီးတယ်ဆိုတာဘာပြောတာလဲလို့ဆိုတော့ဟိုအထက်ကနေပြီးတော့ပြန်နှံ့ပြီးတော့အောက်ထက်ယိုစီစီးဆင်းလာတာဒါကိုပြောတာအထက်ကနေအောက်ဘက်ကိုစီးဆင်းလာတာယိုစီးပြီးတော့ပြန်နှံ့လာတာဘယ်နေရာအထိပြန်နှံ့တယ်လဲဆိုရင်ဘုံအားဖြင့်ဘဝတိုင်အောင်ဓမ္မအားဖြင့်ကုတ္တရဘူးတိုင်အောင်နော်ဘဝအဖြစ်ဘဝပုံတိုင်အောင်ဘဝဆိုတာဟိုအမြင့်ဆုံးပုံပြောတာဘဝကဘဝအကဘဝဒီထဲမှာအမြင့်ဆုံးပုံအဲ့ဒါကိုဘဝတည်းလို့ခေါ်တယ်အရိဒအမြင့်ဆုံးပုံဆိုတော့အရူပဘုံဟာအမြင့်ဆုံးပုံပေါ့နော်အောက်ဆုံးကအပယ်လေးပါပြီးတော့လူပုံပြီးတော့နတ်ပုံပြီးတော့ရူပပြမပုံပြီးတော့အရူပပြမပုံအရူပပြမပုံဟာအမြင့်ဆုံးပုံအရူပပြမပုံ၄ပုံရှိတယ်အဲ့ဒီ၄ပုံရှိတဲ့အထက်မှာနောက်ဆုံးဖြစ်တဲ့နေဝသင်ညာနာသင်ညာယရဏပုံဟာအမြင့်ဆုံးပုံပဲအဲ့ဒီတော့အာသောတရား၄ပါးဟာဘလောက်အထိပြန့်နှံ့ပြီးတော့သွားတယ်လဲဆိုရင်ဟိုအောက်ဆုံးဖြစ်တဲ့အပယ်၄ပုံကနေပြီးတော့အထက်ဆုံးဖြစ်တဲ့ဘဝဘုံအထိသူမရောက်တဲ့ဘုံဆိုတာမရှိဘူးเนาะသူမရောက်တဲ့ဘုံဆိုတာမရှိဘူးအဲ့ဒီတော့33ဘုံအကောင်လုံးပြတ်နှံ့ပြီးတော့တည်နေတယ်လို့ပြောရင်မှားပါမလ
ား
မှားပါဘူးမှားပါဘူးအာသောတရားသရကတော့တရားပေါ့အတဉ္ဇတကောတော့ထားပါကျန်တဲ့ဘုံအားလုံးပြတ်နှံ့ပြီးတော့အဲ့ဒီအာသောတရား၄ပါးမရောက်တဲ့ဘုံဆိုတာမရှိဘူး
အာသောတရား၄ပါးမရောက်တဲ့ပုံစံတော့မရှိဘူး။အရဏကိုသူကပြန့်နှံ့သွားတာ။အဲ့ဒါအဲ့ဒီလိုပြန့်နှံ့သွားအောင်ယူစည်းတတ်တဲ့သဘောရှိလို့သူ့ကိုအာသောတရားဒီလိုခေါ်တာနော်။နောက်တစ်ခါကျတော့ဘဝအဖြစ်ဘဝပုံအထိပြန့်နှံ့ဓမ္မအဖြစ်ဘယ်အထိပြန့်နှံ့တယ်ဆိုရင်ကုတ္တရကိုစိတ်အထိပြန့်နှံ့။ဘယ်အထိပြန့်နှံ့နော်။ကုတ္တရကိုစိတ်ကုတ္တရဘူးစိတ်ဆိုတာဘယ်စိတ်လဲလို့မေးတော့ဝိပဿနာရဲ့နောက်ဆုံးစိတ်ပုထုဇဉ်ပုဂ္ဂိုလ်ရဲ့နောက်ဆုံးစိတ်เนาะဘယ်စိတ်တယ်လဲပုထုဇဉ်ပုဂ္ဂိုလ်ရဲ့နောက်ဆုံးစိတ်ဝိပဿနာရဲ့နောက်ဆုံးစိတ်အဲဒီဝိပဿနာရဲ့နောက်ဆုံးစိတ်ကုတ္တရဘူးစိတ်ကုတ္တရဘူးစိတ်ရောက်သွားရင်ဝိပဿနာဆုံးသွားပြီဝိပဿနာရဲ့နောက်ဆုံးအစိတ်ရောက်သွားပြီအဲ့ဒီနောက်ဆုံးအစရောက်သွားပြီဆိုရင်ရှစ်ပါးစိတ်ပေါ်လာတော့မလဲမဲစိတ်မဲစိတ်ပြီးရင်ဖိုစိတ်เนาะအဲ့ဒီစိတ်ပဲပေါ်လာတော့အဲ့ဒီတော့မဲစိတ်မရောက်ခင်မှာဝိပဿနာစိတ်ထဲမှာနောက်ဆုံးစိတ်ဒီပါစိတ်တယ်လေကုတ္တရဘူးစိတ်ကုတ္တရဘူးစိတ်အဲ့ဒီကုတ္တရဘူးစိတ်ဒီဝိပဿနာရဲ့နောက်ဆုံးစိတ်ပဲအဲ့ဒီကုတ္တရဘူစိတ်အထိအာတော်တရားလိုက်ပြီးတော့ကတ်တယ်လို့ရမဲစိတ်ကြတော့သူကတ်လို့ရသေးလားမရဘူးမရဘူးမဲစိတ်ကြတော့အဲ့ဒီအာတော်တရား၄ပါးကိုမဲတရားကအကတ်မခံနော်မဲကအကတ်မခံဘူးအာတော်တရားဆိုတဲ့ကိလေသာကိုမဲကအကတ်မခံဘူးအဲ့ဒါကြောင့်မလို့အာတော်တရား၄ပါးဒီဘယ်အထိသူလိုက်ကတ်လို့ရတော့ကုတ္တရဘူစိတ်အထိဘယ်စိတ်အထိလဲကုတ္တရဘူစိတ်အထိလက်ကလို့ရအဲ့တော့ဘုန်းကြီးတို့အခုဝိပဿနာတရားတွေကျူးစားနေကြတယ်ကုတ္တရဘူစိတ်ရောက်ပြီလားမေးရင်မရောက်သေးဘူးကုတ္တရဘူစိတ်ရောက်ပြီဆိုရင်ဘာရှင်းဆက်ပါဖြစ်မက်ဆေ့ချ်တော့မနော်ကုတ္တရဘူစိတ်ရောက်ပြီဆိုရင်ရှင်းဆက်ပြီးတော့ဘာဖြစ်မလဲမက်ဆေ့ချ်ဖြစ်မယ်အဲ့တော့ကုတ္တရဘူစိတ်မရောက်သေးဘူးဆိုရင်အတော်တရားရှိနေသေးတာပေါ့ဟုတ်တယ်မလားကုတ္တဘုစိတ်မရောက်သေးရင်အာတော်တရားရှိနေသေးတယ်ကုတ္တဘုစိတ်ရောက်တော့လည်းပဲအာတော်တရားမရှိဘူးလားရှိရှိနေသေးတာဘယ်စိတ်အထိအာတော်တရားရှိနေဘယ်စိတ်အထိအာတော်တရားလိုက်ပြီးတော့ကတ်နေလို့ရတော့ဘယ်စိတ်အထိလဲဟုတ်ကုတ္တဘုစိတ်အထိဘယ်စိတ်အထိလဲအာသောတရား၄ပါးဒီဘယ်စိတ်အခြေသူလိုက်ပြီးတော့ကတ်နေလို့ရလဲကုတ္တဘူစိတ်အခြေဘယ်စိတ်ကြမှာမကတ်နိုင်တာလဲအဲမဲစိတ်ကြမှာမကတ်နိုင်တာအဲ့တော့ကုတ္တဘူစိတ်ဆိုတာတခြားလားဝိပဿနာစိတ်အဲ့တော့တရားထိုင်နေတော့မှဝိပဿနာစိတ်ဖြစ်နေတော့မှတော့မှအာသောတရား၄ပါးကလိုက်ပြီးတော့အာယုံပြုလို့ရနေသေးတယ်နော်အဲ့ဒါလောက်အခြေသူရဲ့နည်းပဲမကျေဘူးလားကျေလားဘဝအဖြစ်ပဲအထိဓမ္မအားဖြင့်ကုတ္တရဘူစိတ်အတိဘဝအားဖြင့်ဘဝဘဝအတိဓမ္မအားဖြင့်ကုတ္တရဘူစိတ်အတိအာသောတရားလိုက်ပြီးတော့ပြန့်နှံ့ပြန့်နှံ့အရလောအတိသူရဲ့နယ်ပယ်ကကျင်ဝန်ပါတယ်အဲ့ဒီအာသောတရား၄ပါးအရလောအတိသူမရောက်တဲ့နေရာမရှိတော့ပြန့်နှံ့နေတာမဟုတ်လို့ယိုစည်းတတ်တဲ့သဘောပြန့်နှံ့တတ်တဲ့သဘောမရှိဘူးလားရှိပါဘူးယိုစည်းတတ်တဲ့သဘောပြန့်နှံ့တတ်တဲ့သဘောသူ့မှာရှိအဲ့ဒီ၄မျိုးထဲမှာနံပါတ်၁ကကာမသဘောနံပါတ်၂ကဘဝသဘောနံပါတ်၃ကဒိဋ္ဌသဘောနံပါတ်၄ကအဝိဇ္ဇာသဘောအာသောတရားဘယ်နှပါလဲ
၄ပါ
ဟောပြီးအာသောတရား၄ပါအဲ့ဒီအာသောတရား၄ပါရှိတဲ့အထက်မှာကာမတဝဆိုတာကတဏ္ဏပေါ့နော်ကာမတဝဆိုတာဘာလဲတော့တဏ္ဏတဏ္ဏဆိုတဲ့အာတဝတရားအာတဝရဲ့အဓိပ္ပာယ်ကပြန့်နှံ့တဲ့ယူစည်းတဲ့ကာမဆိုတာကတဏ္ဏအဲ့ဒီတဏ္ဏသည်ပြန့်နှံ့နေတဲ့ယူစည်းနေတယ်ဒီလိုအဓိပ္ပာယ်ရနော်ကာမတဝကာမနဲ့အာတဝနဲ့ကာမကဘာလဲတဏ္ဏအာသဝကပါလေပြတ်နှံ့နေယူစည်းတယ် အဲဒီတော့ကာမတဝဆိုတော့တဏှာဆိုတဲ့တရားပြန့်နှံ့ယူစည်းနေပြန့်နှံ့နေပါလေသူမရောက်တဲ့နေရာမရှိဘူးအဲဒီကာမတဝဆိုတဲ့တဏှာကပုဂ္ဂိုလ်အဖြစ်ဘယ်ပုဂ္ဂိုလ်အထိလိုက်ပြီးတော့ရှိနေတယ်လဲလို့မေးရင်အနာဂတ်အထိရှိတယ်အဲတဂရာဂတ်အထိရှိတယ်ဘယ်အထိရှိတော့သတိချာချာမှတ်နော်ကာမတဝဆိုတဲ့တဏှာပြီးဘယ်ပုဂ္ဂိုလ်အထိသူလိုက်ရှိနေလဲတဂရာဂတ်အထိရှိတယ်ဘယ်ပုဂ္ဂိုလ်ကြီးကြာမှာဘယ်မဲ့နဲ့သူ့ကိုပယ်တယ်လဲလို့ဆိုတော့အနာဂါမိမဲ့နဲ့ပယ်တယ်ဘယ်မဲ့နဲ့ပယ်တော့အနာဂါမိမဲ့နဲ့ပယ်တယ်နော်ကာမတဝကိုဘယ်မဲ့နဲ့ပယ်တော့အနာဂါမိမဲ့နဲ့ပယ်တော့အနာဂံပုဂ္ဂိုလ်မှာကာမတဝရှိ
မရှိ
ဘူးကာမတဝအနာဂံပုဂ္ဂိုလ်မှာမရှိဘူးဒီလိုဆိုရင်ဘယ်ပုဂ္ဂိုလ်အထိရှိသက္ကရာဂံအထိရှိပုထုဇဉ်မှာရှိတယ်သောတာပန်မှာရှိတယ်သက္ကရာဂံမှာရှိတယ်ကာမတရားကာမတဏ္ဏအာယုံ၅ပါးကာမဂုဏ်တရားတွေကိုခံစားတဲ့တဏ္ဏအဲဒီတဏ္ဏသည်ဘယ်အထိရှိနေတော့တဂရကံအထိရှိနော်တဂရကံအထိရှိအဲဒီတော့ကာမတဏ္ဏနဲ့ပတ်သက်ပြီးတော့ခေါင်းကြီးတို့ဘုဒ္ဓတာလေးပြောရမယ်ဆိုလို့ရှိပုရုသေပုဂ္ဂိုလ်များသည်တဲ့ကာမိတုမိစ္ဆာစာရကံကျိုးလွန်နိုင်သေးတယ်ဟုတ်တယ်မလားပုရုသေပုဂ္ဂိုလ်များသည်ကာမိတုမိစ္ဆာစာရကံကျွလွန်နိုင်သေးတယ်နော်ကျွလွန်နိုင်သေးတယ်ကျွလွန်နိုင်သေးတယ်ဆိုတော့၅ပါးသီလလုံပြီလားမေးတော့မလုံနိုင်သေးဘူးလုံတဲ့ပုဂ္ဂိုလ်လည်းရှိတာပေါ့တို့တော့မလုံတဲ့ပုဂ္ဂိုလ်လည်းရှိတာပဲနော်ဘာဖြစ်လို့လဲမေးတော့ပုရုသေပုဂ္ဂိုလ်များဟာကာမိတုမိစ္ဆာစာရကံကျွလွန်နိုင်သေးတယ်ဟုတ်လားကျွလွန်နိုင်သေးတယ်သောတာပန်ဖြစ်သွားတဲ့ပုဂ္ဂိုလ်များကြတော့ကာမိတုမိစ္ဆာစာရကမကျွလွန်တော့နော်ကျွလွန်သေးလား
မကျွလွန်
သောတာပန်ပုဂ္ဂိုလ်များသည်ကာမိတုမိစ္ဆာစာရကမကျွလွန်တော့အဲဒီတော့သောတာပန်ပုဂ္ဂိုလ်ဖြစ်သွားပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာ၅ပါးသီလလုံသွားပြီဟုတ်တယ်မလားသောတာပန်ဖြစ်သွားရင်ဘာလုံသွားပြီလဲ၅ပါးသီလလုံသွားပြီနော်၅ပါးသီလလုံသွားပြီအဲ့တော့ဘုရုသင်ပုဂ္ဂိုလ်မှာ၅ပါးသီလလုံတဲ့ပုဂ္ဂိုလ်လည်းရှိတယ်မလုံတဲ့ပုဂ္ဂိုလ်လည်းရှိတယ်ကာမိတုမိစ္ဆာစာရကကျွလွန်နိုင်သေးလို့သောတာပန်ဖြစ်သွားပြီဆိုရင်ကာမိတုမိစ္ဆာစာရကမကျွလွန်တော့ဘူးတဲ့မကျွလွန်တော့ဘူးဆိုတော့၅ပါးသီလမလုံဘူးလားလုံသွားလားလုံသွားအဲ့ဒါကြောင့်သောတာပန်ပုဂ္ဂိုလ်ရဲ့လို့ဖြစ်သွားပြီဆိုရင်၅ပါးသီလအလိုလိုလုံကြုံသွားပြီနော်နောက်တစ်ခါကျတော့သောတာပန်ပြီးတော့ဘာပုဂ္ဂိုလ်လဲတဂရာဂံပုဂ္ဂိုလ်တဂရာဂံပုဂ္ဂိုလ်များကြတော့ကာမတဏှာရှိတော်ရှိတယ်တဲ့ဒါပေမဲ့လို့အဗျမစရိယသီလလုံခြုံသွားပြီတဲ့နော်အဗျမစရိယသီလမလုံခြုံဘူးလားလုံခြုံသွားလားလုံခြုံသွားပြီကာမတဏှာတော့မရှိဘူးလားရှိနေသေးလားရှိနေသေးတယ်အဲ့ဒီတော့အဗျမစရိယသီလလုံခြုံသွားပြီဆိုတော့တဂရာဂံရောက်သွားပြီသရဂံဖြစ်သွားပြီဆိုလို့ရှိဥပောဒထသီလလို့ခေါ်တယ်၈ပါးသီလအလိုလိုလုံခြုံသွားပြီတဲ့နော်၈ပါးသီလမလုံခြုံဘူးလားလုံခြုံသွားလားဒီပုဂ္ဂိုလ်လည်းသက္ကရာဂံပုဂ္ဂိုလ်အဲ့ဒါသက္ကရာဂံပုဂ္ဂိုလ်ဖြစ်သွားပြီဆိုရင်၈ပါးသီလလိုလုံခြုံသွားပြီအနာဂံပုဂ္ဂိုလ်ဖြစ်သွားပြီဆိုရင်၈ပါးသီလလုံခြုံရုံနဲ့မကတော့ကာမနဲ့ပတ်သက်တဲ့တဏှာတွေလုံးဝမရှိတော့နော်ကာမနဲ့ပတ်သက်တဲ့တဏှာရှိသေးလားဘယ်ပုဂ္ဂိုလ်လဲအနာဂါပုဂ္ဂိုလ်အဲဒီလိုအစင်းလေးတွေကွာတယ်ဟုတ်တယ်မလားဩဘုန်းကြီးတို့ဝိသကကျောင်းတကကြီးနဲ့ဓမ္မဒိဏဝိသကကျောင်းဝိသကတကပေါ့လေဝိသကတထေးကြီးကျောင်းတကမဟုတ်ပါဘူးဝိသကတထေးရာဇဂျုံမြို့မှာဗိမိတာရမင်းကြီးရဲ့တငယ်ချင်းအဲဒီဝိသကတထေးနဲ့ဓမ္မဒိဏနှစ်ဦးနေကြဝိသကတထေးကမြတ်စွာဘုရားစီးသွားပြီးတော့တရားနာတယ်တရားနာတဲ့အခါမှာပထမသောတာပန်ဖြစ်တယ်၅ပါးသီလမလုံဘူးလားလုံသွားလားလုံသွားတယ်နောက်တစ်ခါဒုတိယသက္ကရာဂံဖြစ်သွားတယ်သက္ကရာဂံဖြစ်သွားတဲ့အခါကျတော့ကာမတဏအကျဉ်းစားကိုပယ်လိုက်ပြီတဲ့နော်
အနုစားတော့မကြံဘူးလားကြံနေပါကောပဲလိုက်လေအကျန်းစားအကျန်းစားပဲလိုက်တဲ့အခါကျတော့ဥပ္ပောတိလာ၈ပါးတိလာလုံးကျုံသွားပြီဒါပေမဲ့လို့ဓမ္မဒိဏာနဲ့အတူတူရှင်းအတူတူလက်တွဲပြီးတော့နေသေးတယ်ပေါ့နော်အနာဂံဖြစ်သွားတဲ့အချိန်ကျတော့ကာမတဏအကျန်းစားကောအနုစားကောလုံးဝပယ်လိုက်တယ်ဟုတ်တယ်မလားလုံးဝပယ်လိုက်တယ်အဲ့ဒီလိုပယ်လိုက်တဲ့အခါကျတော့အာယုန်၅ပါးကာမဂုဏ်တရားနဲ့ပတ်သက်ပြီးတော့ခံစားလို့တဲ့စိတ်သူ့မှာလုံးဝမရှိတော့နော်အဲ့ဒီလိုလုံးဝမရှိတော့တဲ့အတွက်အဲ့ဒီအချိန်ကျတော့ပြန်ပြန်လာတဲ့အခါမှာဓမ္မဒိဏကဝိသကတကကြီးရဲ့လက်ကိုဖမ်းပြီးတော့ဆွဲလိုက်တဲ့အခါမှာဝိသကတကကလက်ကိုဆွဲမခံတော့ဘူးတဲ့နော်လက်ကိုအကန့်ခံသေးလားအာယုံ၅ပါးကာမဂုဏ်တရားကိုလုံးဝပယ်လိုက်ပြီဒီလိုမလားလက်ကိုအကန့်မခံတော့ဘယ်စိတ်ရောက်သွားမှလဲအနာဂံစိတ်ရောက်သွားမှအဲ့ဒီလိုပဲအနာဂံပုဂ္ဂိုလ်များဖြစ်သွားပြီဆိုရင်ကာမတဏ္ဏလုံးဝပယ်လိုက်တော့ကာမသဝပယ်လိုက်ပြီပေါ့ဘယ်ရသဝပယ်လိုက်တော့ကာမသဝပယ်လိုက်တယ်ဘဝသဝကြတော့အနာဂတ်ပုဂ္ဂိုလ်များမှာရှိသေးတယ်နော်ဘဝသဝဆိုတာဘဝအပေါ်မှာလိုချင်တဲ့တဏ္ဏဘဝအပေါ်မှာตาရတဲ့တဏ္ဏဘဝအပေါ်မှာဒုက္ခလို့ထင်တဲ့တဏ္ဏမရှိဘူးလားရှိလား
ရှိ
တယ်အရိတနာသည်ဘယ်ကြမှာပယ်တယ်လို့မေးတော့ယဟန္တာဖြစ်မှာပဲဘယ်ကြမှာပယ်တော့အဲ့ဒီတော့ကာမတနာကဘယ်မဲ့နဲ့ပယ်တော့အနာဂါမိမဲ့ဘဝတနာကဘယ်မဲ့နဲ့ပယ်တော့အရဟတမဲ့ပြန်ပြောမယ်ကာမတနာကဘယ်မဲ့နဲ့ပယ်တော့ဘဝတနာကဘယ်မဲ့နဲ့ပယ်တော့ဘဝတနာကအရဟတမဲ့ဘယ်မဲ့နဲ့ပယ်တော့အရဟတမဲ့ပြန်ပြောမယ်ကာမတဏ္ဏကဘယ်မဲ့နဲ့ပဲတော့အနာဂါမိမဲ့ဘဝတဏ္ဏကဘယ်မဲ့နဲ့ပဲတော့အရဟတမဲ့မှတ်တာနောက်တစ်ခါကျတော့ကာမတဏ္ဏဆိုတာကာမသဝါပေါ့နော်ဘဝတဏ္ဏဆိုတာဘာတော့ဘဝသဝါနောက်တစ်ခါနံပါတ်3ကဒိဋ္ဌာသဝါဒိဋ္ဌာသဝါကျတော့သောတာပတ္တိမဲ့နဲ့ပဲတယ်ဘယ်မဲ့နဲ့ပဲတော့သောတာပတ္တိမဲ့နဲ့ပယ်တယ်။သောတာပတ္တိမဲ့နဲ့ပယ်တော့သောတာပန်ဖြစ်သွားတဲ့ပုဂ္ဂိုလ်မှာဒိဋ္ဌာသဝရှိသေးလား
။
ဒိဋ္ဌိကိလေသာမရှိတော့။ဒိဋ္ဌိကိလေသာမရှိတော့။နောက်ဆုံးဖြစ်တဲ့အဝိဇ္ဇာသဝကြတော့ဘယ်မဲ့နဲ့ပယ်တယ်လဲဆိုရင်အရဟတ္တမဲ့နဲ့ပယ်တယ်။အဝိဇ္ဇာသဝဘယ်မဲ့နဲ့ပယ်တော့ပြန်ပြောမယ်အသောတရားဘယ်နှပါလဲ
။
ကာမသဝဘယ်မဲ့နဲ့ပယ်တော့ဘဝသဝဘယ်မဲ့နဲ့ပဲလဲဒိဋ္ဌာသဝသောတာပတ္တိမဲ့နဲ့ပဲလဲအဝိဇ္ဇာသဝဘယ်မဲ့လဲအရဟတမဲ့အရဟတမဲ့နဲ့ပဲလဲအဲ့ဒီလိုပယ်လိုက်တဲ့အခါကျတော့ဒိဋ္ဌာသဝဟာသူကအနေဆုံးဟာသဝအနေဆုံးဖြစ်တဲ့သောတာပတ္တိမဲ့နဲ့ပဲလားအဲ့ဒီသောတာပတ္တိမဲ့နဲ့ဒိဋ္ဌာသဝကိုပယ်လိုက်ပြီဆိုရင်ဒိဋ္ဌိအာသဝမရှိတော့သည့်အတွေ့အဲ့ဒီဒိဋ္ဌိသည်ဘယ်ကိုပို့ပေးတတ်တဲ့ကိလေသာလဲလို့မေးတော့အပယ်၄ပါးကိုပို့ပေးတတ်တယ်ဒိဋ္ဌိသည်ဘယ်ကိုပို့ပေးတတ်တော့အပယ်၄ပါးကိုပို့ပေးတတ်ပါတယ်အဲ့ဒီတော့ဒိဋ္ဌာသဝကိုပယ်လိုက်မယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်အပယ်ဘုံသွားအောင်မလားအပယ်ဘုံသွားအောင်မလားပါပြလို့တော့အပယ်ကိုပို့ပေးတတ်တဲ့ဒိဋ္ဌာသဝကိုပယ်လိုက်လို့နော်အပယ်ကိုပို့ပေးတတ်တဲ့ကိလေသာပယ်လိုက်လို့အဲ့ဒီပုဂ္ဂိုလ်ပယ်မသွားတော့အဲ့ဒီတော့သောတာပတ္တိမေရသွားမယ်ဆိုရင်အပယ်နဲ့ပတ်သက်တဲ့ပရိစ္ဆေသမုပ္ပါဒ်မပြဘူးလားပြအပယ်နဲ့ပတ်သက်တဲ့တဏှာဥပါဒကံအပယ်နဲ့ပတ်သက်တဲ့ဇာတိစရာမရဏမပြဘူးလားပြသွားလားပြသွားတယ်အပယ်ဘုံရောက်အောင်မလားအပယ်ပရိစ္ဆသမုပ္ပါဒ်မပြတ်ဘူးလားပြတ်သွားလားပြတ်သွားတယ်အပယ်ကိုပို့ပေးတတ်တဲ့ကိလေသာကဘယ်ကိလေသာလဲဒိဋ္ဌာသဝဘယ်လိုပါလဲဒိဋ္ဌာသဝဒိဋ္ဌာသဝရှိရင်ဉာဏ်နဲ့ကိလေသာတွေလည်းအပယ်ကိုပို့အတူတူပဲပို့ပေးတတ်တယ် ဒိဋ္ဌာသဘောမရှိတော့ဘူးဆိုရင်ဉာဏ်ကိလေသာတွေအပယ်ကိုမပို့ပြီးတော့အဲ့ဒါကြောင့်အပယ်ကိုပို့ပြီးတဲ့ကိလေသာအဓိကဘယ်လိုတော့ဒိဋ္ဌာသဘောသောတာပန်ဖြစ်ပြီးသွားပြီသောတာပတ္တိမေရပြီးသွားပြီဆိုရင်ဒိဋ္ဌာသဘောပယ်လိုက်ပြီအဲ့ဒီလိုပယ်လိုက်တဲ့အတွက်ဒီပုဂ္ဂိုလ်ပယ်ကြအောင်ပါဉာဏ်ကိလေသာတွေတော့မရှိဘူးလားရှိ
ရှိ
ပါဘူးရှိပြီမယ်အပယ်မရောက်တော့နော်အပယ်မရောက်တော့အဲခုနဘုန်းကြီးတို့ဝိတာခအခုပြောမှာကဝိတာခဝိတာခအကြောင်းပါကြီးအနာထပိန်တထေကြီးကြားဖို့မှာပေါ့နော်အဲဒီပုဂ္ဂိုလ်တွေဟာသောတာပန်ပုဂ္ဂိုလ်တွေသောတာပန်ပုဂ္ဂိုလ်တွေဖြစ်တဲ့အတွက်ဘယ်အာသဝကိုသူတို့ပယ်ထားတော့ဒိဋ္ဌာသဝကိုပယ်ထားတယ်ဒိဋ္ဌာသဝပယ်ထားတဲ့အတွက်အဲဒီပုဂ္ဂိုလ်တွေအပယ်ကြအောင်မလားဒါကြောင့်ကျေးဇူးတော်ရှင်ကမှပဏိတာမောကုဆရာတော်ဘုရားကြီးကမင်းတို့ဒိဋ္ဌိကိလေသာမပယ်ရသေးရင်မပျော်နဲ့အောင်လေဟုတ်တယ်မလားဒိဋ္ဌိကိလေသာမပယ်ရသေးရင်ဘာဖြစ်တော့မပျော်နဲ့အောင်လေစိတ်လွတ်ကုန်လို့မနေနဲ့အောင်လေနော်တတိလက်လို့မနေနဲ့အောင်လေဘာဖြစ်တော့လဲဒိဋ္ဌိကိလေသာရှိနေရင်ဘာဖြစ်မလဲအပယ်ကိုရောက်အောင်မယ်နော်ဒိဋ္ဌိကိလေသာရှိနေရင်ဘယ်ရောက်မှာလဲအပယ်ရောက်အောင်မယ်အပယ်သွားနိုင်သေးတယ်အပယ်ကိုကြားနိုင်သေးတယ်ဒိဋ္ဌိကိလေသာမရှိတော့ဘူးဆိုရင်အပယ်ရောက်မလား မရောက်တော့အဲ့ဒါကြောင့်မလို့မင်းတို့သောတာပန်မဖြစ်သေးရင်တည်းမပျော်ပါနဲ့အောင်ဆိုတော့အပယ်ကိုရောက်မှဆိုးလို့ပြောတာဟုတ်တယ်မလားသောတာပန်ဖြစ်ပြီးသွားရင်ပျော်ခြင်းပျော်တော့တဲ့သောတာပန်ဖြစ်ပြီးသွားရင်ပျော်ခြင်းပျော်တော့ဆိုတော့ဒီဘုဂ်ကိုအပယ်သွားအောင်မလားအပယ်မသွားတော့ဘူးအပယ်မသွားတော့ဘူးဆိုရင်ဒုက္ကဋိဘုံကနေပယ်သွားနိဗ္ဗာန်သွားလူဘုံတတ်ဘုံဒီဟုသောပုံအစစ်စစ်ကနေပြီးတော့နောက်ဆုံးဘယ်ရောက်မလဲနိဗ္ဗာန်ရောက်သောတာပန်ဖြစ်သွားပြီဆိုရင်နိဗ္ဗာန်ကိုသူမြင်သွားပြီပေါ့နော်အဲဒီလိုဆိုရင်တဖြည်းဖြည်းနဲ့သက္ကရာဂามိမဲ့အနာဂามိမဲ့အရဟတမတ်တွေရပြီးတော့နောက်ဆုံးပရိနိဗ္ဗာန်ဆံတော့မှာသိကြသွားပြီနော်သောတာပန်မှမဖြစ်သေးရင်နိဗ္ဗာန်သိကြပ
ါ
နိဗ္ဗာန်မသိကြဘူးဘယ်လိုသိကြအပယ်လေးပါးသိကြတယ်။သောတာပန်ဖြစ်ပြီးသွားရင်အပယ်လေးပါးရောက်အောင်မလား
။
ဒါသိကြသွားပြီလေ
။
နိဗ္ဗာန
်
သိကြသွားပြီ။ဒါကြောင့်မလို့အနည်းဆုံးဘယ်ပုဂ္ဂိုလ်ဖြစ်အောင်လုပ်ရမှာလဲ
။
သောတာပန်ဖြစ်အောင်လုပ်ရမယ်။ဟုတ်တယ်မလား။အဲဒီတော့ဝိသခာကျောင်းမှကြီးတော့နာတခင်တထေးကြီးတော့သောတာပန်ပုဂ္ဂိုလ်တွေ။သောတာပန်ပုဂ္ဂိုလ်ဖြစ်တဲ့အတွက်တို့တွေအပယ်လေးပါးရောက်အောင်မလား
။
မရောက်တော့။နိဗ္ဗာန်ကတော့မြင်မိသားဖြစ်သွားပြီ။အေးဒီနေ့မှာဝိသကာကျောင်းမကြီးဆိုရင်နေမန္တရတိနတ်ဘုံမှာရောက်ဘယ်မှာရောက်နော်လဲသတုမာရတာဝရိန္ဒယမတုတ်တိတနေမန္တရတိဆိုတော့ဘယ်နှခုမြောက်နတ်ဘုံ၅ခုမြောက်နတ်ဘုံဝိသကာကျောင်းမကြီးအဲ့ဒီ၅ခုမြောက်နတ်ဘုံမှာသူရောက်နေတယ်ဟုတ်တယ်မလားအနာရပင်သတိကြီးကြတော့သတ္တမာရတာဝနေတာယာမတုတိတတုတိတနတ်ဘုံရောက်ဘယ်နှခုမြောက်ဘုံရောက်နေလဲ၄ခုမြောက်ဘုံရောက်အဲ့ဒီဘုံရောက်ပြီတဲ့အခါကျတော့တို့အဲ့ဒီဘွားကနေသိလို့ရှိရင်အောက်ပြန်ဆင်းအောင်မလားဆင
်းအော
င်ပဲရောက်မလဲအထက်အထက်ဘုံကြီးရောက်ပြီတော့အဲ့ဒီကနေပြီးတော့မဲ့ဘုံကြီးရနိဗ္ဗာန်ကိုသွားကြမှာနိဗ္ဗာန်ရောက်ဖို့မသိကြဘူးလားသိကြသွားပြီလားသိကြသွားပြီနော်အေးသောတာပန်ဖြစ်သွားပြီဆိုရင်အပယ်မကြတော့ဘူးနိဗ္ဗာန်ရောက်ဖို့သိကြသွားပြီဘယ်ကိလေသာပယ်သလိုက်နိုင်လို့ပါလဲဒိဋ္ဌိကိလေသာပယ်သလိုက်နိုင်လို့ဒိဋ္ဌိကိလေသာမှမရှိတော့ဘူးဆိုရင်ဘယ်တော့မှအပယ်မကြတော့ဘူးနော်အဲဒီမှာဘုန်းကြီးတို့အနာရပင်တထေကြီးဆိုရင်သူတေဂန်ကြီးကြတော့ရှင်သာရိပုတ္တရာမထေရမြတ်ကြီးကတရားတွေလာဟောတယ်နော်တရားတွေလာဟောတယ်အနာထပင်ကြီးကဝါဒသုံးဆိုပြီးတော့တရားတွေတော်များများဟောတယ်အရင်တုန်းကအဲ့ဒီတရားတွေကိုတစိတ်တဝက်နည်းနည်းစီနည်းနည်းစီဘုရားရှင်စီကကြားဘူးတယ်ဒါပေမဲ့အဲ့ဒီအချိန်ကြတော့တေဂန်ဤကာလရောက်ပြီဆိုတော့ရှင်သာရိပုတ္တရာမထေရမြတ်ကြီးကတစိတ်တဝက်မဟုတ်တော့အပြည့်အစုံတစ်ခါတည်းခေါ်လိုက်တာဟုတ်တယ်မလားအရင်တုန်းကလည်းမနာရဘူးလားနာရလားအရင်တုန်းကဘယ်လိုပုံစံနဲ့နာရတော့တစိတ်တဝက်ဟိုနာနဲ့နဲ့ဒီနာနဲ့နဲ့ပေါ့နော်အဲ့ဒီအချိန်ကြတော့ရှင်သာရိပုတ္တရာမထေရမြတ်ကအပြည့်အစုံကိုခေါ်လိုက်တာဘာဖြစ်လို့တော့လို့ဆိုတော့သိဖို့ရင်သိချာနေလို့ဟုတ်တယ်မလားသိဖို့ရင်သိချာနေပြီဆိုပြီးတော့ခန္ဓာအာရဏဓာတ်တွေအားလုံး မျက်စိနာနာကောင်လျာကိုစိတ် द्वार အားလုံးအာယုံအားလုံးဝိညာဉ်အားလုံးဖန်တာတွေဝေဒနာတွေအကုန်လုံးကိုအကျဉ်းကျံမရှိတခါတော့ဟောပလိုက်တာတစ်ဆိုင်တည်းနဲ့နော်အဲ့ဒီလိုဟောပလိုက်တဲ့အခါကျတော့တကယ်ဆိုရင်အဲ့ဒီလောက်တရားတွေလေးလေးနက်နက်ဟောလိုက်တာဟာအယဟန္တာဖြစ်ဖို့ရန်အတွက်မဟုတ်ဘူးလားဟုတ်လားဟု
တ်ပါဘူး
တကယ်ဆိုရင်အဲ့ဒီလောက်တရားတွေလေးလေးနက်နက်လာလဲရတဲ့ပုဂ္ဂိုလ်မှာယဟန္တာမဖြစ်နိုင်ဘူးလားဖြစ်နိုင
်
ဒါပေမဲ့အနာရမေသတိယဟန္တာဖြစ်မသွားဘူးဘာဖြစ်လို့လဲမေးတဲ့အခါကျတော့သူကသောတာပန်ဖြစ်တာလေသောတာပန်ဖြစ်ပြီးတော့ဘုံစဉ်ဆံပြီးတော့နိဗ္ဗာန်ကူးမယ်ဟုတ်တယ်မလားဘုံစဉ်ဆံပြီးတော့ဗာလေဘုံစဉ်ဆံပြီးတော့နိဗ္ဗာန်ကူးမယ်ပုဂ္ဂိုလ်အားလုံး9ယောက်ရှိတယ်လို့ဆိုတယ်နော
်
ဝိသကာကျောင်းမကြီးပါတယ်အနာရမေသတိကြီးပါတယ်ဘုံစဉ်ဆံပြီးတော့ယဟန်နိဗ္ဗာန်ကူးမယ်ဆိုတော့တဘဝတည်းနဲ့သူတို့ကနိဗ္ဗာန်မလို့ချင်းဘူးဒါပြောတာနော
်
ဘုံစဉ်ဆံပြီးတော့နိဗ္ဗာန်ကူးမယ်ဆိုတာဘာပြောတာလဲတဘဝတည်းနဲ့နိဗ္ဗာန်မလို့ချင်းဘူးဆရာပါတော့ဒီကနေရန်ကုန်သွားရင်လေရင်ဆေးပြေးသွားလိုက်ရင်တဏှာကြီးတော့မရောက်ဘူးလားရောက
်
ဒါပေမဲ့အဲ့ဒီလိုမသွားချင်းဘူးကားနဲ့သွားချင်းတယ်ကားနဲ့သွားချင်းတဲ့အခါကျတော့တစ်မျိုးဝင်တစ်မျိုးထွက်လမ်းမှာရှိတဲ့ရှုခင်းတွေတည်းအေးဆေးဆေးကြည်ပြီးတော့နော
်
အဲ့ဒီလိုသွားချင်းတယ်ဟုတ်တယ်မလားအဲ့ဒီလိုသွားချင်းတော့အချင်းကြားချင်းကြားပါစေလေရင်မစီးဘူးကားစီးတယ်အဲ့ဒီဥပမာလိုပါပဲတဲ့နော်တဘဝနဲ့ယဟန္တာဖြစ်နိုင်တော့ပြင်မဲ့လို့သူတို့ယဟန္တာဖြစ်အောင်ကြိုးစားရလားမကြိုးစားဘူးသူတို့မှဘုံစဉ်ဆံပြီးတော့မှတဖြည်းဖြည်းနိဗ္ဗာန်သွားခြင်းနဲ့စိတ်တွေရှိနေတယ်အဲ့ဒီဘုံစဉ်ဆံခြင်းနဲ့စိတ်တွေဘယ်နဲ့တခြားသဘောလားတဏှာသဘောလ
ား
အဲ့ဒီတဏှာလေးခံနေလိုက်တဲ့အခါကျတော့နာရမေသတိကြီးဘလောက်ပဲလေးလေးနက်နက်တရားတွေနားလည်းရပြင်မဲ့လို့ယဟန္တာမဖြစ်ဘူးသောတာပန်ဖြစ်နေပဲသိသွားရတယ်ဟုတ်တယ်မဟုတ်လားအေးအဲ့ဒါကြောင့်သောတာပန်ဖြစ်ပြီးသွားပြီဆိုရင်လေနိဗ္ဗာန်မြန်မြန်သွားခြင်းလည်းရတာပဲဘုန်းကြီးတက္ကရာမတွေနော်နေနေသွားခြင်းလည်းမရဘူးလားရမြန်မြန်သွားခြင်းလည်းရတယ်နေနေသွားခြင်းလည်းရတယ်ရောက်ဖို့ရန်ကတော့သိချနေပြီဟုတ်တယ်မလားသောတာပန်ဖြစ်ပြီးသွားပြီဆိုရင်လေနိဗ္ဗာန်ကိုရောက်ဖို့ရန
်
သိချနေပြီမြန်မြန်သွားခြင်းလည
်း
ဖြစ်တယ်ဖြစ်ပြီးသွားခြင်းလည်းသောတာပန်ကမဖြစ်သေးဘူးဆိုရင်နိဗ္ဗာန်ရောက်ဖို့သိချရတယ်မသိကြသေးဘူးเนาะသောတာပန်သာမဖြစ်သေးဘူးဆိုရင်မြဲမြံသွားခြင်းလဲရောက်ခြင်းမှာရောက်နေနေသွားခြင်းလဲရောက်ခြင်းမှာရောက်မသိကြဘူးသူတို့အဲ့ဒါကြောင့်မလို့အ ਨੇ ဆုံးဘာပုဂ္ဂိုလ်ဖြစ်အောင်လုပ်ထားရသောတာပန်ဖြစ်အောင်လုပ်ထားရမယ်เนาะအဲ့ဒီတော့သောတာပန်ဖြစ်ဖို့ဆိုရင်အာသောတရား၄ပါးနဲ့မှာဘယ်အာသောတရားကိုပင်သတ်ရမှာလဲဒိဋ္ဌာသဝကိုပင်သတ်ရမယ်နောက်တစ်ခါကျတော့တဂရာဂံပုဂ္ဂိုလ်ဖြစ်သွားတဲ့အချိန်မှာသီးသန့်ပယ်တဲ့အာသောတရားမရှိဘူးတဂရာဂံပုဂ္ဂိုလ်ဖြစ်တဲ့အချိန်မှာသီးသန့်ပယ်တဲ့အာသောတရားရှိလား
မ
ရှိဘူးအကျဉ်းစားတော့ပယ်တော့ပယ်နိုင်တယ်အနုစားမပယ်နိုင်သေးဘူးဟုတ်တယ်မဟုတ်လားပယ်ချာမှပယ်နိုင်တယ်အနာဂံပုဂ္ဂိုလ်အနာဂါမိမဲ့ကြမှာပယ်တာအနာဂါမိမဲ့ကြတော့နောက်ထပ်အာသောတရားဘယ်နှပါးထပ်ပယ်တယ်လဲဟမ်မိသားအနာဂါမိမဲ့ရောက်သွားပြီဆိုရင်နောက်ထပ်ဘယ်အာသောတရားကိုသူပယ်တော့ဘယ်အာသောတရားကိုပယ်တော့ဟောကာမသဘောကိုပယ်တယ်အနာဂါမိမဲ့ရောက်သွားရင်ဘယ်အာသောတရားကိုပယ်တော့သောတာပန်တော့ကဘယ်အာသောတရားလဲဒိဋ္ဌာသဘောအနာဂါမိမဲ့ကြတော့ကာမသဘောဘယ်သောတရားလဲကာမသဝကိုပယ်တယ်ဟုတ်တယ်မလားသောတာပန်ဖြစ်တော့ကဒိဋ္ဌသဝပယ်တော့ဘုံဘယ်နှဘုံမှလွတ်သွားတယ်ဘယ်နှဘုံမှလွတ်သွားတယ်ဘယ်နှဘုံနဲ့ပတ်သက်တဲ့ပဋိစ္စသမုပ္ပါဒ်ပြတ်သွားတယ်ဟုတ်တယ်အပယ်လေးဘုံနဲ့ပတ်သက်တဲ့ပဋိစ္စသမုပ္ပါဒ်ပြတ်သွားတယ်အပယ်လေးဘုံနဲ့ပတ်သက်တဲ့ဇာတိအပယ်လေးဘုံနဲ့ပတ်သက်တဲ့ဇရာအပယ်လေးဘုံနဲ့ပတ်သက်တဲ့မရဏမပြဘူးလားပြသွားလားဘယ်ပုဂ္ဂိုလ်လဲသောတာပန်ပုဂ္ဂိုလ်သောတာပတ္တိမရရင်သောတာပန်ပုဂ္ဂိုလ်ပေါ့နောက်တကနာသကရာဂာမိမဲ့မှာတိကျပယ်တဲ့အသောတရားရှိရှိလားသကရာဂာမိမဲ့မှာတိကျပယ်တဲ့အသောတရားရှိလားမရှိဘူးအနာဂာမိမဲ့ကြတော့ဘယ်အသောတရားထပ်ပယ်လဲကာမသဝထပ်ပယ်ကာမသဝထပ်ပယ်လိုက်တဲ့အခါကျတော့ကာမဘုံနဲ့ပတ်သက်တဲ့
အာသောတရားပယ်လိုက်ပြီဖြစ်တဲ့အတွက်ကာမဘုံကိုပြန်လာအောင်မလားမလာတော့ကာမဘုံကိုလာအောင်မလား
မ
လာတော့ကာမကိုမလာကာမဘုံကိုမလာတော့ဘူးဆိုတော့ကာမဘုံကဘယ်နှဘုံရှိလဲ17ဘုံရှိကာမဘုံကဘယ်နှဘုံလဲ
17
ဘုံဘယ်ဘုံနေလဲအပယ်လေးဘုံလူဘုံနတ်ဘုံအပယ်ကဘယ်နှဘုံလဲလူဘုံကနတ်ဘုံကအလုံးပေါင်းလိုက်တော့17ဘုံဟုတ်တယ်မလားပြန်ပြောစားကာမ17ဘုံဘယ်ဘုံနေလဲနတ်ဘုံ6ဘုံအဲ့ဒီတော့ကာမတဏ္ဍာကာမတဝါကိုပယ်လိုက်ပြီဆိုတော့အဲ့ဒီပုဂ္ဂိုလ်ကာမဘုံပြန်အောင်မလ
ား
မပြန်တော့ဘူးနော်ကာမဘုံမပြန်တော့ဘူးဆိုတော့သောတာလောကသောတာပန်ဖြစ်ထားတော့ဘယ်နှဘုံပြတ်ခဲ့လဲ4ဘုံပြတ်ခဲ့အခုအနာဂတ်ဖြစ်တော့နောက်တာဘယ်နှဘုံထပ်ပြတ်ဟမ်သောတာဘယ်နှဘုံထပ်ပြတ်မလဲ9ဘုံထပ်ပြတ်လဲ4ဘုံကပြတ်ပြီးပြီမလားလေးဘုံကဘယ်တော့ကပြတ်ခဲ့တော့သောတာပန်ဖြစ်တော့ကပြတ်ခဲ့တာเนาะအခုအနာဂတ်ဖြစ်တော့နောက်တာဘယ်နှဘုံထပ်ပြတ်ဘယ်ဘုံနေလဲလူဘုံက2ဘုံနတ်ဘုံက6ဘုံအားလုံးပေါင်းလိုက်တော့9ဘုံထပ်ပြတ်เนาะအဲ့ဒီတော့အနာဂတ်ဖြစ်သွားပြီဆိုရင်ဘုံစီဆန်လို့သူမရတော့ရသေးလားဘုံစင်ဆံเสียရှိသေးလားရ
ှိပါဘူ
းဘုံစင်ဆံတဲ့သရကသရုမာရိတာဝရိန္ဒာယာမတုတိတာနေမန္တရတိပရဏိမိတဝတ္တဝတိလက်ဘုံနေတဘုံချင်းတဘုံချင်းတဘုံချင်းအေးအေးဆေးဆေးနေနတ်ဆေးဆေးနေခံစားပြီးတော့မှနောက်ဆုံးကြတော့မှဗြမပြည်တက်ပြီးတော့ပရိနိဗ္ဗာန်ဆံဟုတ်တယ်မလားအရာကကုဏဝိဒါကပုဂ္ဂိုလ်တို့အနာရမင်းတထေးတို့နော်ကာမဘုံမှာကာမဂုဏ်တရားတွေသူတို့ခံစားခြင်းသေးတယ်ကာမဂုဏ်တရားတွေခံစားခြင်းသေးတယ်အဲ့ဒါကိုဘုံစင်ဆန်တယ်လို့ပြောတာနော်အခုအနာဂတ်ဖြစ်သွားပြီဆိုကာမဂုဏ်တရားတွေခံစားအောင်မလားပါကိလေသာပယ်လိုက်နိုင်လို့လေကာမတဝကာမတဏပယ်လိုက်နိုင်ပြီကာမတဝပယ်လိုက်ပြီဆိုတော့ကာမဆိုတဲ့တရားတွေသတို့မှာမရှိတော့အာယုံ၅ပါးကာမဂုဏ်တရားတွေခံစားလို့တဲ့စိတ်တွေလည်းမရှိတော့ပယ်ရောက်တော့ဇမဘုံရောက်ဘယ်ရောက်သွားလဲဇမဘုံရောက်သွားတာเนาะနတ်ဘုံပြန်နတ်ဘုံရောက်အောင်မလားဘယ်ရောက်ပါမလဲဇမဘုံရောက်ကာမဘုံကိုလုံးဝမရောက်တော့ကာမဘုံကိုလုံးဝမရောက်တော့လူဘုံလည်းမပြန်တော့ဘူးနတ်ဘုံလည်းမသွားတော့ဘူးဘယ်သွားမလဲဇမဘုံတန်းသွားတယ်ဇမဘုံတန်းသွားတာတော့မှအနာဂတ်ပုဂ္ဂိုလ်ဖြစ်သွားပြီဆိုရင်တုတ်တာဝါဒဇမဘုံကတန်းသွားတယ်ဘယ်ဇမဘုံလဲဇမဘုံ20လုံးသွားပါလားမဟုတ်ဘူးဘယ်ဇမဘုံသွားမလဲသုဒ္ဓဝါဒသုဒ္ဓဝါဒသုဒ္ဓဆိုတာကကိလေသာစင်ကြယ်တာအာဝါဒဆိုတာကနေရာကိလေသာစင်ကြယ်တဲ့ပုဂ္ဂိုလ်များရဲ့နေရာနော်ကိလေသာစင်ကြယ်တဲ့ပုဂ္ဂိုလ်များရဲ့နေရာအဲ့ဒီဘုံကိုဘယ်ဘုံလို့ခေါ်လဲသုဒ္ဓဝါဒဘယ်ဘုံလို့ခေါ်တော့အဲ့ဒီတော့ခုနကတော့အမြင့်ဆုံးဘုံကဘယ်ဘုံလို့ပြောခဲ့လဲအမြင့်ဆုံးဘုံကဘယ်ဘုံလို့ပြောခဲ့လဲနေဝတင်ညာနာတင်ညာယရဏအရူပ၄ဘုံထဲမှာနောက်ဆုံးဖြစ်တဲ့ဘုံဟုတ်တယ်မလားအရူပ၄ဘုံထဲမှာအထက်ဆုံးဖြစ်တဲ့ဘုံဘယ်ဘုံလဲနာမည်ကနေဝတင်ညာနာတင်ညာယတနာဘုံဘာဘုံလဲအရုပလေးပုံနဲ့မှာထဲဆုံးဖြစ်တဲ့ပုံဒီပါပုံပါလေနေဝတင်ညာနာတင်ညာယရဏပုံသူကအထက်ဆုံးအမြင့်ဆုံးဒါပေမဲ့လည်းအစင်ကျဲဆုံးပုံကဘယ်ပုံလဲဘယ်ပုံလဲသုဒ္ဓဝါဒ၅ပုံနော်အဲ့ဒီတော့ခုနကတော့နေဝတင်ညာနာတင်ညာယရဏပုံဒီအမြင့်ဆုံးပုံတော့ဟုတ်တယ်အစင်ကျဲဆုံးပုံဟုတ်ရဲ့လားအစင်ကျဲဆုံးပုံကဘာပုံလဲသောတာဝါဒ၅ဘုံ။ဘာဖြစ်လို့လဲမေးတဲ့အခါတော့ဘလို့ကြွားချသလဲဆိုရင်အခုနောက်တော့အာရုပ၄ဘုံကပုထုဇဉ်ပုဂ္ဂိုလ်တွေလည်းရှိတယ်။သောတာပန်လည်းရှိတယ်၊သက္ကရာကံလည်းရှိတယ်၊အနာကံလည်းရှိတယ်။ယောရိယောယာ။နော်။ယောရိယောယာဆိုတော့ဟိုလောကစကားနဲ့ပြောရင်လူမတန်ဘူးပေါ့။ပုထုဇဉ်တွေလည်းရှိနေတာပဲ။ဟုတ်တယ်မလား။ပုထုဇဉ်တို့ပုဂ္ဂိုလ်မျိုးတွေလည်းရှိနေတာပဲ။သောတာပန်တို့ဆင်းနေတဲ့အရိယာတွေက
ရှိနေတာပဲသကရာဂံလိုပုံပေါ်တွေပေါ့အနာဂံတွေရောရှိတာပဲယဟန္တာတွေရောရှိနေတာပဲလူမျိုးပေါင်းစုံစုပြုံပြီးတော့နေတဲ့မြို့ကြီးနဲ့တူတယ်ဟုတ်တယ်မလားတန်သလားမေးတော့မတန်ဘူးသောတာပတ္တ၅ဘုံကြတော့ပုရုษေလုံးဝမရှိဘူးမှတ်တာနော်သောတာပတ္တ၅ဘုံမှာပုရုษေရှိလား
ရှိပါဘူး
သောတာပန်လည်းမရှိဘူးအနာဂံလည်းအဲသကရာဂံလည်းမရှိဘူးအနာဂံနဲ့ယဟန္တာပဲရှိတယ်ဟုတ်တယ်မလားဘယ်ပုဂ္ဂိုလ်ပဲရှိတော့အနာဂံနဲ့ယဟန္တာပဲရှိတယ်ပြန်ပြောစမ်းသောတာပတ္တ၅ဘုံမှာပုရုသေရှိလား
ရှိပါပါ
သောတာပန်ရှိလား
ရှိပါပါ
သကရာဂံရှိလား
ရှိပါပါ
ဘယ်ပုဂ္ဂိုလ်ပဲရှိတော့အနာဂံနဲ့ယဟန္တာပဲရှိတယ်။ဘုန်းကြီးတို့ယောဂီတွေအခုအချိန်အခါမှာတရားများအားထုတ်လို့အနာဂံများဖြစ်သွားရင်ဘယ်သွားမယ်ချင်းလဲ
။
ဘယ်သွားမလဲ
။
သောတာပတ္တ၅ဘုံတန်းကလေးရောက်သွားမှာဟုတ်တယ်မလား။တာဝရိန်သားတို့ယာမာတို့တုသိတာတို့မတော်မဝင်တော့ဘူးနော်။ခရီးတစ်ထောင်နားအောင်မလားဘယ်တန်းသွားမလဲသောတာပတ္တ၅ဘုံဒီကနေလင်းရင်စီရန်ကုန်ဒါရိုက်ရောက်အဲ့ဒီပုံစံမျိုးပေါ့နော်ဘုန်းတော်တရားတော်များတွေကရန်ကုန်ဒါရိုက်သွားကျင်လာလားငန်းကမျိုးတွေဝင်ကျင်သေးတာဟင်ဒီပုံစံမျိုးနဲ့ဘယ်မှရောက်မှာမဟုတ်ပါဘူးဟုတ်တယ်မလားအဲ့ဒီတော့အနာဂတ်ဖြစ်သွားပြီဆိုရင်သောတာဝတ္တ၅ဘုံတန်းရောက်သွားပါနော်သောတာပန်လောက်ဖြစ်မယ်ဆိုလို့ရှိရင်လူဘုံနတ်ဘုံဟိုတစ်ထောက်ဒီတစ်ထောက်သူဝင်နေဦးမှာပဲဟုတ်တယ်မလားသကရာဂံလောက်ဖြစ်ရင်လည်းပဲသူဝင်ဦးမှာပဲသောတာပန်ကြတော့ဘယ်နဲ့ဘဝနေဦးမလဲဆိုရင်ခုနှစ်ဘဝနေဦးမှာလူဘုံနတ်ဘုံပါလေဘယ်နှဘဝအထိသူနေနိုင်သေးလဲခုနှစ်ဘဝလောက်သူနေနိုင်အောင်မို့ဟုတ်လားလူဘုံနတ်ဘုံမှာခုနှစ်ဘဝလောက်အထိသူအာယုံ၅ပါးတွေခံစားပြီးတော့အထက်ကိုတက်တက္ကရာကံဖြစ်သွားပြီဆိုရင်ဘယ်နှဘဝနေအောင်မလဲတဘဝနေဘယ်နှဘဝလဲလူဘုံနတ်ဘုံမှာဘယ်နှဘဝနေမလဲလူဘုံကတဘုံနတ်ဘုံက6ဘုံပေါင်းတော့ခုနှစ်ဘုံအဲ့ဒီခုနှစ်ဘုံထဲမှာသူကြိုက်တဲ့တဘုံဘုံမှာတဘဝတော့သူနေအောင်ပဲဟုတ်တယ်မလားသောတာပန်ကဘယ်နှခါနေမလဲခုနှစ်ဘဝနေမယ်သကရာဂံကဘယ်နှဘဝနေမလဲတဘဝတော့သူနေအောင်ပဲနော်သူတို့ကတတ်မသွားသေးဘူးအနာဂံပုဂ္ဂိုလ်ကြတော့လူဘုံလည်းမဝင်တော့နတ်ဘုံလည်းမဝင်တော့ဘယ်တတ်တော့ဇမဘုံဇမဘုံတော့မှဘယ်ဇမဘုံတော့အိမတ္တစင်ကြယ်တဲ့ဘုံနော်အိမတ္တစင်ကြယ်တဲ့ဘုံအမြဲတမ်းစင်ကြယ်တဲ့ဘုံအဲ့ဒီမှာသောတာပန်ပုထုဇဉ်လည်းလုံးဝမရှိဘူးသကရာဂံလည်းမရှိဘူးနာသောတာပန်လည်းမရှိဘူးသကရာဂံလည်းမရှိဘူးအနာဂတ်နဲ့ယဟန္တာမရှိဘူးတကယ်အသင်းမြင့်ပုဂ္ဂိုလ်တွေပဲရှိတယ်နော်အမြဲတမ်းအားကြစရာကောင်းတဲ့ပုံပဲဘုန်းတော်တရားဓမ္မတွေဟုတ်တယ်မလားပုထုဇဉ်လုံးအကိလေသာထုပြောတဲ့ပုဂ္ဂိုလ်တွေလည်းမရှိဘူးနော်သောတာပန်လုံးပုဂ္ဂိုလ်လည်းမရှိဘူးသကရာဂံလုံးပုဂ္ဂိုလ်လည်းမရှိဘူးအနာဂံယဟန္တာကြီးပဲသီးသန့်နေတဲ့တကက်အထက်တန်းပုဂ္ဂိုလ်ဘုန်းကြီးတို့လောကစကားနဲ့ပြောရင်ပူရံပြီးပုဂ္ဂိုလ်တွေပေါ့ဟုတ်တယ်မလားအဲ့ဒီပုဂ္ဂိုလ်တွေသီးသန့်နေတဲ့ပုံဘာပုံလဲလဲသောတာပတ္တိဘာပုံအဲ့ဒီပုံကိုတန်းရောက်သွားတာနော်အဲ့ဒီပုံကနေပြီးတော့မှယဟန္တာဖြစ်ပြီးတော့ပရိနိဗ္ဗာန်ဆံသွားတာဟုတ်လားအဲ့ဒါကဘယ်ပုဂ္ဂိုလ်လဲအနာဂံပုဂ္ဂိုလ်အရိယနာဂံပုဂ္ဂိုလ်ဖြစ်တဲ့အခါကျတော့အာသောတရားကြံနေပါသေးတယ်။ဘယ်နှပါးကြံနေသေးတော့ဟာမေ့သွားပြန်ပြီလားအနာဂံဖြစ်တဲ့အခါကျတော့အာသောတရားကြံနေသေးတယ်။ဘယ်နှပါးကြံနေသေးတော့နှစ်ပါးကြံနေသေးတယ်။ဘယ်လိုနဲ့ဘယ်လိုတော့ဘဝတဝရဲ့အဝိဇ္ဇာတဝရဲ့ဘယ်နှပါးကြံနေသေးလဲဘလူပါလေဘဝသဝရအဝိဇ္ဇာသဝနှစ်ပါးကြံနေသေးတယ်နော်အဲဒီတော့ဘဝသဝကြံနေသေးတဲ့အခါကျတော့အနာဂံပုဂ္ဂိုလ်မှာဘဝသဝကြံနေသေးတော့ဘဝအပေါ်မှာตายရတဲ့တဏှာကြံနေသေးတာပေါ့အဲဒီတော့ตายရတဲ့တဏှာကြံနေသေးတဲ့အတွက်အနာဂံပုဂ္ဂိုလ်ဖြစ်ပေမဲ့လို့လည်းပဲနောက်ထပ်ပဋိသင်္ဍေနေအောင်မယ်ဟုတ်လားဘဝတွေထပ်ပြီးတော့ဖြစ်အောင်မယ် ဘဝတွေထပ်ဖြစ်တာဟာဘာအာသဝကြံနေသေးလို့လဲဘဝသဝကြံနေသေးလို့နော်အနာဂတ်ဖြစ်သွားပြီမဲ့လို့နောက်ထပ်ဘဝတွေထပ်ဖြစ်အောင်မလားဖြစ်အောင်ပဲဘဝကုန်ပြီလားဘဝပြတ်ပြီလားဘာသဝတရားကြံနေသေးလို့လဲဘဝသဝကြံနေသေးတယ်ဘဝသဝတွေမကားဘူးအဝိဇ္ဇာသဝကောင်မကြံဘူးလားကြံနေသေးတယ်သစ္စာတရားအပေါ်မှာအမှန်ကိုမှန်တိုင်းမသိတဲ့အဝိဇ္ဇာနော်သောတာပန်ဖြစ်တော့ကလည်းမသိခဲ့ဘူးလားသိခဲ့လားသိခဲ့တယ်သက္ကရာကဖြစ်တော့ကလည်းသိခဲ့တယ်အနာဂတ်ဖြစ်တော့လည်းသိခဲ့တယ်ဒါပေမဲ့လို့သိတော့မစင်ကြယ်သေးဘူးပေါ့ဟုတ်တယ်မဟုတ်လားနည်းနည်းတော့ကြံနေသေးတာပေါ့နော်ဘယ်ကြမှာသူကပယ်နိုင်တယ်လဲလို့မေးတော့ယဟန္တာဖြစ်မှာပဲဘယ်ကြမှာပယ်လဲအဲ့ဒီတော့ယဟန္တာဖြစ်တဲ့အခါကျတော့နောက်ထပ်အာသောတရားဘယ်နှပါပယ်ရမှာအရဟတမေရောက်ရင်သူနဲ့ပယ်ရမယ့်အာသဝတရားဘယ်နှပါလဲဘယ်နှပါလဲနှစ်ပါးဘယ်လိုတွေလဲဘဝသဝရင်အဝိဇ္ဇာသဝအရဟတမေနဲ့ပယ်တဲ့အာသဝတရားဘယ်နှပါလဲနှစ်ပါးဘယ်လိုတွေတော့ဘဝသဝရင်အဝိဇ္ဇာဘဝသဝကိုပယ်လိုက်ပြီဆိုတော့ဘဝအပေါ်မှာတရားတမေနဲ့တည်းတဲ့တော့မရှိတော့အဲဒီတော့မရှိတော့ဘူးဆိုတော့ဘဝမျိုးစည်ပြတ်သွားတယ်ဘဝမျိုးစိပြတ်သွားပြီဆိုရင်ပြိတ္တန်နေရောမလားတော့တာဘဝတွေရအောင်မလားမရဘူးအဝိဇ္ဇာဆိုတဲ့ကိလေသာပယ်လိုက်တဲ့အောင်လောကအမြင်မှန်နေရပါပြီနော်ကြီးကြီးလင်းလင်းနဲ့အားလုံးအပြစ်အဆုံးသိသွားပြီမသိတာတခုမှမရှိတော့အပြစ်ဆုံးသိသွားပြီဆိုတော့အားလုံးဟာဒုက္ခသစ္စာတွေကြီးပဲဒုက္ခပါတယ်ဗျဘာမှမရှိဟုတ်တယ်မဟုတ်လားအဲ့ဒီလိုဒုက္ခတရားပါပဲလို့ပိုင်ပိုင်နိုင်နိုင်ပိုင်ပိုင်ခြားခြားပြည့်ပြည့်စုံစုံနဲ့ကြီးကြီးလင်းလင်းနဲ့အဲ့ဒီလိုသိသွားတဲ့အစဉ်ရောက်သွားတာအဝိဇ္ဇာတရားလုံးဝပြင်းစင်သွားတာဘယ်အစဉ်ရောက်သွားပြီလဲယဟန္တာအဲ့ဒီတော့ယဟန္တာအစဉ်ရောက်သွားပြီဆိုအာသောတရားလုံးဝမရှိတော့အကျွင်းကြံကိုဘာမှမကြံတော့အဘာမှမကြံတော့တဲ့အခါကျတော့ပါဠိလိုအာသဝေခေယံအာဝဟံဟောတုဣဒံမေပုံညာအတပတ်ခေယံအာဝဟံဟောတုအာသောတရား၄ပါးအပြည့်အစုံအကုန်အစင်ပါမှမကြံတော့အောင်ကင်းစင်သွားတဲ့အချိန်ဒီဘယ်ပုဂ္ဂိုလ်ဖြစ်တဲ့အချိန်လဲယဟန္တာဖြစ်သွားတဲ့အချိန်မလားအဲဒီလိုယဟန္တာဖြစ်သွားတဲ့အချိန်ကျတော့အာသောတရားလုံးဝမရှိတော့ဘဝတွေလည်းပြန်မရတော့ဘူးဘဝပြန်မရတော့ဘူးဆိုခန္ဓာကိုပြန်ရအောင်မလားခန္ဓာပြန်မရတော့ဘူးဆိုရင်ဟိုခြင်းနာခြင်းသိခြင်းဘာမှပြန်မရတော့နော်အဲ့ဒီအချိန်ကျတော့ဘာနဲ့နေတယ်လဲအငိမ့်တန်းနေတယ်ဘာနဲ့နေလဲဘာသာရှိတော့တယ်လဲအငိမ့်တန်းရှိတယ်ဘာသာရှိတော့လဲဘာသောတရားကောင်းသွားပြီယဟန္တာဖြစ်သွားပြီပရိနိဗ္ဗာန်ဆန်းသွားပြီဆိုရင်ရုပ်တွေလည်းမရှိတော့နာမ်တွေလည်းဘာပဲရှိတော့အငိမ့်တန်းပဲရှိတော့ဟုတ်တယ်မလားဘာနဲ့ဥပမာတူတယ်လဲဆိုလို့ရှိရင်ဆိုကြပါစို့မီးဘုံတို့ဘုံမီးရှို့ထားတယ်မီးရှို့ထားတဲ့အခါကျတော့ထင်းကလေးထည့်ရတော့မီးကလေးမတောက်ဘူးလားတောက်ထင်းထည့်ရတော့မီးတွေတောက်ဒေါတာထင်းတွေထထထည့်မယ်ဆိုမီးတွေလည်းထထမတောက်ဘူးလားတောက်လားတောက်ထင်းကောင်သွားတဲ့အချိန်ကျတော့မီးလည်းပါဖြစ်ငြိမ့်သွားတယ်လောင်စာလည်းတိမ်မီးလည်းငြိမ့်အဲ့ဒီငြိမ့်သွားတဲ့မီးဘယ်ရောက်သွားတယ်လဲမီးဘယ်လိုပြောဘယ်လိုမှပြောနိုင်မလဲနော်အဲ့ဒီမီးငြိမ့်သွားတဲ့မီးအရှိကိုရောက်သွားတာလားအနောက်ရောက်သွားတာလားတောင်ပဲလားရောက်ပဲလားဘာဖြစ်သွားတော့ငိမ့်သွားငိမ့်သွားပြီးတော့တဖြည်းဖြည်းနဲ့အငွေ့တွေတည်တည်တည်တည်သွားတော့အငွေ့ကိုလုံးဝမကြံတော့နော်အဲ့ဒီအချိန်မှာအပူငွေ့လုံးဝမရှိဘူးမီးလည်းလုံးဝမရှိဘူးအပူငွေ့လည်းလုံးဝမရှိဘူးအငိမ့်တက်ပဲရှိတော့အငိမ့်တက်နဲ့အေးတက်မီးမရှိတာကအငိမ့်တက်အပူငွေ့မရှိတာကအေးတက်ဟုတ်တယ်မလားမီးမရှိတာကဘာတော့အငိမ့်တက်အပုံငွေးမရှိတာကအေးတက်အငိမ့်တက်နဲ့အေးတက်မှတပါးဘာရှိသေးလဲခြေလည်းမရှိဘူးမီးလည်းမရှိဘူးဘာပဲရှိအငိမ့်တက်နဲ့အေးတက်အဲ့ဒါတော့ပဲပရိနိဗ္ဗာန်ဆံပြီးသွားပြီဆိုရင်နောက်ဆုံးပရိနိဗ္ဗာန်ဆံပြီးသွားပြီဆိုရင်အငိမ့်တက်နဲ့အေးတက်ပဲရှိတော့ခန္ဓာတွေရှိသေးလားခန္ဓာမရှိသလိုကိလေသာတွေကိုရှိသေးလားခန္ဓာလည်းမရှိကိလေသာလည်းမရှိပိုခြင်းနာခြင်းသိခြင်းတရားလည်းမရှိဒါပဲဘာရှိတော့အငိမ့်တက်နဲ့အေးတက်အဲ့ဒါနိဗ္ဗာန်ပဲဟုတ်တယ်မလားအငိမ့်တက်နဲ့အေးတက်ပဲရှိတော့တယ်အဲ့ဒါဘာတော့နိဗ္ဗာန်ရောက်သွားပြီပြိဋိဘဝင်ဆံသွားပြီဆိုတာဟာ အငိမ့်တန်းနဲ့အေးတန်းနှစ်မျိုးတည်းပဲရှိတော့တယ်လို့ပြောလိုက်တာနော်အဲ့ဒီအချိန်ဒီတခြားလားအာသောတရားလေးပါကုန်တဲ့အချိန
်
ဟုတ်တယ်အာသောတရားလေးပါကုန်တဲ့အချိန်အဲ့ဒီတော့အဲ့ဒီအာသောတရားလေးပါထဲမှာဒိဋ္ဌာသဝကုန်ယုံတဲ့ဘဝကြီးရဆိုင်သွားပြီလားမရဆိုင်ဘူးကာမသဝကုန်ယုံတဲ့ဘဝကြီးရဆိုင်သွားပြီလားမရဆိုင်ဘူးအာသောတရားဘယ်နှပါးကြံမိလဲဘလူနဲ့ဘလူတော့ဘဝသဝနဲ့အဲ့ဒီနှစ်ပါးကြံနေသိရင်ကိုပဲဘဝကြီးဆက်ရအောင်မလားမဆက်ရဘူးလားဆက်ရအောင်ပါပဲနော်ခရီးဆက်ရအောင်ပါပဲ။တန္တရာခရီးဆက်ရအောင်ပါပဲ။ဘယ်ရသောရှိနေလို့လဲ။ဘဝသဘာဝနဲ့အဝိဇ္ဇာ။ဒိဋ္ဌသဘာဝကုံယုံနဲ့ဘဝလမ်းခရီးဆုံးပြီလား။ကာမသဘာဝကုံယုံနဲ့ဘဝလမ်းခရီးဆုံးပြီလား။ဘယ်ကြမှာဆုံးမှာလဲ။ဘဝသဘာဝနဲ့အဝိဇ္ဇာသဘာဝကုံမှဘဝလမ်းခရီးဆုံး။အဲ့ဒီကြတော့ဘာနဲ့နေပါလဲ။အဲ့ငိမ့်တဲ့နဲ့အေးတဲ့ဟုတ်တယ်မလားအငိမ့်တဲ့နဲ့အေးတဲ့ပဲရှိတော့ဒီလိုဆိုရင်နောက်ဆုံးအဆင့်နောက်ဆုံးအနေနဲ့ဘဝထဲမှာတဘဝပြီးတဘဝကျင်လဲအောင်ပြည့်လို့ပင်းနိုင်တဲ့အာသောတရားသည်ဘဝသဘာနဲ့အဝိဇ္ဇာသဘာဘဝသဘာကိုတဲ့တဏှာလို့တရားကိုကောက်လိုက်တော့တဏှာလို့ကောက်လိုက်ပါဘဝသဘာကိုတရားကိုကောက်တော့ဘယ်လိုကောက်မလဲအဝိဇ္ဇာသဘာတရားကိုကောက်တော့အဝိဇ္ဇာဘဝသဘာဝကဘယ်လိုတော့တဏ္ဏအဝိဇ္ဇာသဘာဝကအဲဒီလိုဆိုရင်အဝိဇ္ဇာနဲ့တဏ္ဏတရားနှစ်ပါးရှိနေသေးရင်ဒကာရမတွေဘဝပြတ်ပြီလားပြတ်ပြီလားဘယ်ဟာသဘာဝရှိနေသေးလို့လဲအဝိဇ္ဇာသဘာဝနဲ့အဝိဇ္ဇာသဘာဝနဲ့ဘဝသဘာဝတရားကိုကောက်လိုက်တော့အဝိဇ္ဇာနဲ့တဏ္ဏဘယ်လိုနဲ့ဘယ်လိုတော့ဟောဒီလိုဆိုရင်ဘဝရေတဘဝပြီးတဘဝတဘဝပြီးတဘဝဆက်နေရသေးတာဘယ်လိုရှိနေလို့လဲအဝိဇ္ဇာနဲ့တဏှာရှိနေလို့မလားဘဝတွေလုံးဝရပ်သွားပြီအငိမ့်တက်ပဲကျန်တော့တယ်ဆိုရင်အဝိဇ္ဇာရှိသေးလားရ
ှိပါ
ဘူးတဏှာရှိသေးလား
ရှိပါ
ဘူးဒီလိုဆိုရင်ဘဝရချင်းမရချင်းတွေဘယ်လိုပုံမူတည်နေလဲဘဝဆက်နေရတာဘယ်လိုရှိနေလို့လဲအဝိဇ္ဇာနဲ့တဏှာဘဝရပ်သွားတာဘယ်လိုမရှိတော့လို့လဲသီလဆိုင်အဝိဇ္ဇာနဲ့တဏှာတရားနှစ်ပါးသည်တန်ត្រာကျင်လည်အောင်ပြုလုပ်ပေးတဲ့နေရာမှအကြောင်းရင်းလက်သက်တရားခံဒါပြောချင်တာနော်အဲ့ဒါကိုပဲပါဠိလိုပြောတော့မူလနှစ်ဖြာဘယ်လိုပြောမလဲအဝိဇ္ဇာတဏှာမူလနှစ်ဖြာပြောချင်တာ
အဝိဇ္ဇာတဏှာမူလနှစ်ဖြ
ာဒါပြောတော့မလားအဝိဇ္ဇာတဏှာမူလနှစ်ဖြာကတော့အားလုံးကြားဖို့နေကြတာပဲနော်ဘလုံးနည်းနဲ့အဝိဇ္ဇာတဏမူလနဲ့ပြဖြစ်တယ်လေဆိုတဲ့အဓိပ္ပာယ်ကိုဒါဘုန်းကြီးတွေရှင်းပြပေးတာဟုတ်တယ်မဟုတ်လားအဲဒီတော့အဝိဇ္ဇာနဲ့တဏကျန်နေသေးရင်ဘဝတွေဆက်ရအောင်ပဲနော်ဘဝတွေမဆက်ချင်တော့ပါဘူးဘဝရက်သွားခြင်းပါတယ်အငိမ့်တတ်နဲ့အေးတတ်ပဲလိုချင်ပါတော့တယ်ဆိုရင်ဘလို့ကိုသိအောင်တတ်ရမှာအဝိဇ္ဇာနဲ့တဏမူလနဲ့ပြကိုသိအောင်တတ်နော်အဲ့ဒီတော့ယခုဘောင်းကြီးတို့တရားဓမ္မတွေတရားရှုမှတ်နေတာသစ္စာတရားနာကြသစ္စာလို့ဒီအားထုတ်နေတာဟာပထမအဆင့်ကတော့ဒိဋ္ဌာသဘောပယ်ဖို့အားထုတ်နေတာဘလို့ပယ်ဖို့လဲဒ
ိဋ္ဌာသဘော
ပဲဘာဖြစ်လို့လဲဆိုတော့သံသရာလေယတ္တမယတ္တအတာထအရေးအကြီးဆုံးကဘယ်မသွားရဖို့အရေးကြီးဆုံးလဲဘယ်မသွားရဖို့ဒါအရေးကြီးဆုံးတော့အပယ်တကားလေးမှမပယ်သေးဘူးဆိုရင်ပျော်လို့ရပါမလားမရသေးဘူးမရသေးဘူးအပင်များသွားရအောင်ပဲဆိုရင်ငရဲတိစ္ဆပိတာအတူတကယ်ဟောငရဲဘုံဆိုတာကတော့တိုက်ရမမြင်ရတဲ့ဘုံမို့လို့မကြောက်တတ်ဘူးပဲထားနော်တိစ္ဆဘုံကိုမျက်စိအောင်တင်တွေ့နေရတာပဲအင်မတန်ကြောက်စရာမကောင်းဘူးလားကောင
်း
ပိတာဘုံရောက်နေတဲ့ပုံစံတွေလည်းပဲတချို့တချို့တွေ့ဘူးကြုံဘူးကြပါတယ်နော်အင်မတန်ကြောက်စရာမကောင်းဘူးလားကောင်းလားပိတာဆိုတာကိုယ့်အနေကိုယူဆလို့မရဘူးနော်သူများတွေကပေးမှကျွေးမှစားလို့ရတယ်သူများကိုမြှင့်ခွန်ရတယ်ပြိတ္တာတွေအဲဒီတော့တိရစ္ဆာန်ဆိုလဲဒီလိုပဲပြိတ္တာတွေအားလုံးဟာဘလို့မှตายာဘောရာပျော်စရာဘာမှမရှိတဲ့ပုံတွေပဲဆင်းရဲပေါင်း များစွာဖြည့်စင်းနေဆက်မခံရဘူးလားခံရလား အပါယတဲ့ပါယအပါယနော်အပါယဆိုတဲ့အဓိပ္ပာယ်ကပါဠိကမြန်မာလိုပြန်လိုက်တော့ချမ်းသာခြင်းမှကင်းတယ်လို့အဓိပ္ပာယ်ရအပါယကိုမြန်မာလိုပြန်တော့ဘယ်လိုပြန်မလဲချမ်းသာခြင်းကင်းတဲ့ဘုံတဲ့ချမ်းသာခြင်းကင်းတာမကင်းတာသာသာအဲ့ဒီဘုံရောက်သွားမယ်ဆိုကုသိုလ်ဖြစ်ဖို့လွယ်ပါတိရစ္ဆာန်นี่กุฏโฐเสร็จဖြစ်บ่ล่ะครับพญาเนี่ยတွေ့แล้วพญามาไม่ติเตียเนี่ยတွေ့แล้วเตียมาไม่ติตังฆาเนี่ยတွေ့แล้วตังฆามาไม่ติทิสสาเตียเนี่ยတွေ့แล้วทิสสาเตียมาไม่ติเข้าใจมั้ยล่ะอะกูบอกเนี่ยธรรมะฤาจาเรากูเตียฤาฮ้อนี่เตียฤามานานได้มุล่ะนานได้ล่ะบาฤาฮ้อนี่เด้อสรุปไม่ติอยากล่ะติอ่ะล่ะทิสสาเตียฤาติได้ยาได้ทิสสาลงได้อาทุกข์ขึ้นยาได้เนาะตริสสารนี่ไอ้ขุนยียาပြေကပတ္တနဂါးကြီးတို့အဲ့ဒီခွင့်ရင်မရဘူးဒါကြားမှုပါလေနော်တိရစ္ဆာန်ဖြစ်သွားပြီဆိုရင်သစ္စာတရားနာနိုင်တဲ့ခွင့်ရင်ရရလားသစ္စာတရားထုံးနိုင်တဲ့ခွင့်ရင်ရရလားသစ္စာတရားသိနိုင်တဲ့ခွင့်ရင်ရရလားဘာမှမရဘူးအင်မတန်နစ်နာတဲ့ဘဝပဲနော်အင်မတန်နစ်နာတဲ့ဘဝရောက်သွားတာအဲ့ဒီတိရစ္ဆာန်ငရဲတိရစ္ဆာန်ပိတ္တာသူရကယ်ဆိုတဲ့အပယ်လေးပါးများရောက်သွားမယ်ဆိုရင်ကုသိုလ်ဖြစ်ဖို့ရတယ်အတော်ခဲရင်းတယ်နော်သစ္စာတရားနာကြသစ္စာတရားအလုံးအားထုတ်နိုင်တဲ့ခွင့်ရည်တွေလည်းမရတော့ဘူးမဆုံးရှုံးမလားဆုံးရှုံးသွားအဲ့ဒါကြောင့်မလို့အပယ်လေးပါးများရောက်ဖို့ရင်အင်မတန်ကြောက်စရာမကောင်းဘူးလားကောင
်
းဒါကြောင့်အပယ်လေးပါးမရောက်ရှိရေးအတွက်အပယ်လေးပါးတို့မရောက်ရှိရေးအတွက်အပြင်းအထန်ကြိုးစားဖို့လိုပါတယ်ဟုတ်တယ်မလားအပယ်လေးပါးမရောက်ရှိရေးအတွက်ပါတော့ငရဲဆိုတဲ့ငရဲဘိုးထဲမှာငရဲခံရတာတွေပြိဿဘုံရောက်ဖို့တွေပြိတ္တာဘုံရောက်တာတွေအသူရကယ်ဘုံရောက်တာတွေအဲ့ဒီလိုမဖြစ်အောင်အပြင်းထန်ကြိုးစားရမယ်အဲ့ဒီလိုပြင်းထန်ကြိုးစားခြင်းအရေးတကြီးဘာကိလေသာတတ်ရမှာလဲဘာသဝတတ်ရမှာလဲဒိဋ္ဌသဝတတ်ရမယ်ဒီလိုမလားအဲ့ဒါကြောင့်ဒိဋ္ဌသဝကိုပယ်ဖို့ရအင်မတန်ရေးကြီးပါတယ်နော်ဒိဋ္ဌသဝပယ်ဖို့ရအင်မတန်ရေးကြီးတယ်ဒိဋ္ဌသဝပယ်ပြီးပြီဆိုရင်ဘာကိလေသာဆက်ပြန်ရမှာလဲကာမသဝဘယ်လိုဆက်ပြန်ရမှာလဲကာမသဝပယ်ရုံနဲ့တဏှာလောဘကင်းပြီလားကင
်းပြ
ီပါဘဝသဝကျန်သေးတယ်ဟုတ်တယ်မဟုတ်လားဘယ်ကြားတော့မှအဲ့ဒီအကျံတဲ့အာသဝတရားနှစ်ပါးကိုဘယ်ကြားတော့မှပြန်ရမှာအရဟတမေကျမအဲ့ဒီလဲကြားကတဏှာလဲချုပ်အဝိဇ္ဇာလဲချုပ်အဲ့ဒီအချိန်ကျတော့အဝိဇ္ဇာကတဏှာကမူလနဲ့ပြလုံးဝမချုပ်ဘူးလားချုပ်သွ
ား
အဲ့ဒီလိုချုပ်သွားတဲ့အခါကျတော့မှဘော30ဘောအကုန်လုံးပြတ်ပါအဲ့ဒါကြောင့်30ဘောအတွဲမှာကျင်လည်နေသေးတာဒီဘယ်လိုရှိနေလို့လဲအဝိဇ္ဇာနဲ့တဏှာ30ဘောအတွဲမှာကျင်လည်ခြင်းမှာရက်ချင်ပါတယ်ဆိုရင်ဘယ်လိုတတ်ရမှာလဲအဝိဇ္ဇာနဲ့တဏှာမူလနဲ့ပြကိုသိအောင်သတ်နော်အဲ့ဒီလိုတတ်တဲ့အခါကျတော့တခြားနဲ့တတ်ရမှာလားမဲ့ခင်နဲ့တတ်ရမှာလ
ား
မဂ္ဂင်နဲ့သမာဓိမဂ္ဂင်က3ပါးပညာမဂ္ဂင်က2ပါးအားလုံးပေါင်းတော့ဝိပဿနာမဂ္ဂင်ဘယ်နှပါးလဲအဲ့ဒီဝိပဿနာမဂ္ဂင်5ပါးနဲ့တခြားရှုရမလားခန္ဓာရှုရမလ
ား
ခန္ဓာရှုတော့တခြားတွေမလားဖြစ်ပြက်တွေမလ
ား
ဖြစ်ပြက်ကဘာသစ္စာရှုတဲ့ဉာဏ်ကဘာသစ္စာအာသောတရားတွေမသိဘူးလားသိလားသိတာကဘာသစ္စာသမုဒယသစ္စာသိတယ်ဟုတ်တယ်မလားဒိဋ္ဌသဘောလေးများသိမယ်ဆိုရင်ဩအနာဂတ်မှာအပယ်ဆိုတဲ့ခန္ဓာစားသိမြင်မူလားငြိမ
်
ငြိမ်တာကဘာသစ္စာ
က
ာမသဘောလေးများဖယ်နိုင်မယ်ဆိုရင်အနာဂတ်မှာကာမစရဘုံဆိုတဲ့အပူမီးတွေမငြိမ်ဘူးလားငြိမ
်
ငြိမ်တာကဘာသစ္စာနိရောဓသစ္စာဒီလိုမလားကျန်တဲ့အတော်တရားနှစ်ပါးဆက်ပြီးတော့ဖယ်နိုင်မယ်ဆိုရင်အနာဂတ်မှာဘယ်ဘုံဘယ်ဘဝဘယ်ဌာနမှာမရောက်တော့ဘဲနဲ့ခန္ဓာစားတဲ့မငြိမ်းဘူးလားငြိမ်းလ
ား
ငြိမ်းတာကဘာသစ္စာနိရောဓသစ္စာအေးအဲ့ဒီတော့ခန္ဓာစားတဲ့ငြိမ်းရမှဉာဏ်နိဗ္ဗာန်ရောက်မှမိမိတို့ရဲ့တဏ္ဍာမှာရှိတဲ့ကိလေသာတွေပုံမိနဲ့ငြိမ်းဟုတ်တယ်မလားဒုက္ခခံသိနဲ့မငြိမ်းဘူးလားငြိမ်းပါလားအဲ့ဒါကြောင့်ဒုက္ခခံသိငြိမ်းအောင်မိမိတို့ရဲ့တဏ္ဍာမှာရှိနေတဲ့အာသောတရား၄ပါးကိုအသေးသောမဲ့တို့နဲ့အစစ်စစ်ပယ်နိုင်အောင်ကြိုးစားကြပါလို့တိုက်တွန်းရင်းနဲ့သာဓုသုံးရင်ခေါ်တာတရားဟောဤကုန်းချုပ်လိုက်ပါတယ်အေးကျမချမ်းသာစွာဖြင့်မြတ်စွာဘုရားရှင်သာသနာတော်မြတ်ကြီးကိုနိလသာဖွင့်တင်နေအောင်ပြည့်စုံဆောင်လျှောက်ထောက်ပံ့နိုင်သောသာသနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ